ရှိနေမှာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူ့အခွင့်အရေးဖွဲ့တစ်ခုဖြစ်တဲ့
အမ်နက်စတီအင်တာနက်ရှင်နယ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်ကလက်နက်ကိုင်ပြပခါတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကျဉ်းဖတ်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစိုးစိုးဝါးဝါးခံစားနေရဆဲပဲလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့အမ်နက်စတီအင်တာနက်ရှင်နယ်ကအခုနောက်ဆုံးထုတ်ပ
တ်တယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေသည် Laura Hing ကပြောပါတယ်
We've seen the current government and obviously the previous administration under Thein Sein make efforts to obviously convene the nationwide peace process
there have been several conferences. ဒီစီးရီးယားလက်ထက်မှာရောပြီးခဲ့တဲ့ဥသိမ်းစီအစိုးရလက်ထက်တုန်းကပါနိုင်ငံလုံးဆိုင်ရာညီညာရေးလုပ်ငန်းစဉ်တွေဆောင်ရွက်ခဲ့ကြတာတွေရှိပါတယ်။ညီညာရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနိုင်ငံလုံးအပြည့်အခက်ရစေးရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လို့တကယ့်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျမတို့မတွေ့ရသေးပါဘူး။လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံရတာပြီးအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ညီညာရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ။
ပြည်ခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းညီညာရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပိပကတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနှစ်တာကာလအတွင်းအခြေအနေပိုပြီးတော့ကျင်းပလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ်
။ Myanmar is undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military
ဒီခေတ်နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့တာမှန်နေဒါပေမဲ့ပြည်ပြင်းပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲဒါကြောင့်စစ်တပ်ကိုအရသာအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သည်ဖြင့်စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသဖြင့်တော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရသာတွေလည်းဒုက္ခရောက်နေကြအောင်ပါပါရှင်
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲသားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ထားနှိမ့်ဆက်ညှဉ်းပန်းတာတပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုးရွာကအမျိုးသားလူငယ်18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ရနဲ့တပ်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ခဲ့တဲ့မေလတုန်းကလည်းဒီရှမ်းပြည်နယ်မှာဒေသခံအရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှင်းပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးကလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါတယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများဆုံးရဆိုင်ဖို့ပြပခမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်
။ Our first call and it's both to the military and to the ethnic armed groups is to stop the violence.and to ensure the
protection of the people. ညီမရှိတက်ကူရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရပါကျမတို့တောင်းဆိုချင်တာကတော့အကြမ်းဖက်တိုက်ခိုက်တာတွေရပ်ပါပဋိပက္ခတွေကြောင့်ဒုက္ခရောက်ကြရသူတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ပါတယ်ရပ်သားအစိုးရအနေနဲ့ကစစ်တပ်နဲ့စစ်တပ်ရဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်တာမရှိသလောက်ပါပဲကျမတို့အဓိကစိုးရိမ်တာတစ်ခုကတော့လူသားချင်းစာနာမှုအကူအညီတွေရရှိဖို့နဲ့အကူအညီတွေကိုလိုအပ်သူတွေစီဖြန့်ဝေပေးခွင့်ရဖို့ပါပဲအဲ့ဒီလိုပြောင်းလဲတွေဖြစ်လာဖို့လိုအပ်ပါတယ်ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အကူအညီတွေခိုးလုံရနေရာတွေနဲ့ကာကွယ်ဆောင်ရွက်မှုတွေရဖို့လိုအပ်ပါတယ်ဒါကတော့အစိုးရကိုကျမတို့ကအဓိကတိုက်တွန်းနေတဲ့အချက်တွေပါပဲရှင်
မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခါတွေကြောင့်အိုးရေစုခွာထွက်ပြေးကြတဲ့ဒုက္ခတွေတသိန်းနီးပါးရှိပြီးတော့ဒီပြည်ပခါတွေအတွင်းမှာနှစ်ဖက်တစ်ဖက်တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကြောင့်ကလင်းငယ်တွေအပါအဝင်အရက်သားတွေအများအပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစင်ကစားမှဖော်ပြထားပါတယ်အရက်သားပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါအိုးရင်စွန့်ခွာထွက်ပြေးရမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေ All the civilians suffer conflict, displacement and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစင်ကန်စာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်